အစ္စရေဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုဟာအခုသတင်းပတ်အတွက်သူအစိုးရအစည်းအဝေးကိုဂျေရုဆလင်မြို့မှာတနင်္ဂနွေနေ့ကဖွင့်လှစ်လိုက်ပြီးတော့အစ္စရေးနိုင်ငံအတွက်ရေးပါတဲ့အမေရိကန်ပြည်ထောင်စုနဲ့အမေရိကန်ပြည်ထောင်စုရဲ့ခေါင်းဆောင်တမရတဲ့ဒေါ်နယ်ထရမ့်နဲ့ထိတွေ့ဆက်ဆံမှုကိုစတင်ပြုလုပ်ခဲ့ပါတယ်။နေတန်ယာဟုနဲ့ထရမ့်တို့ဟာတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ကြပြီးတော့ပြောဆိုခဲ့ရတာဟာအလွန်အဆင်ပြေချောမှုတဲ့အကြောင်းမစ္စတာထရမ့်ကပြောပါတယ်။တယ်လီဗစ်မြို့မှာရှိတဲ့အမေရိကန်တန်ယုံကိုဂျေရုဆလင်ကိုပြောင်းချွေပွဲရှိတယ်ဆိုတဲ့အရေးကိစ္စနဲ့ပတ်သက်ပြီးတော့သူကဘာမှပြောခြင်းမရှိပါဘူး။မစ္စတာထရမ့်ကတွေ့ဆုံဆွေးနွေးဖို့အတွက်ရှိလာကြရင်ဝါရှင်တန် DC ကိုလာရောက်ဖို့အတွက်သူ့ကိုဖိတ်ကြားလိုက်တဲ့အကြောင်းမစ္စတာနေတန်ယာဟုကနောက်ပိုင်းမှာထုတ်ဖော်ပြောဆိုပါတယ်။ဒါဟာဆွေးနွေးစကားပြောဆိုမှုရဲ့ကနဦးစပိုင်းဖြစ်တယ်လို့တယ်လီဖုန်းဆက်သွယ်မှုမပြုခင်အင်ဘူရောကပြောဆိုပါတယ်။ဒီလိုလုပ်တာဟာသူ့အနေနဲ့လိုလားမှုရှိတာကိုပြသတာဖြစ်တယ်လို့မစ္စတာထရမ့်ကပြောပါတယ်။မစ္စတာဒေါ်နယ်ထရမ့်ကိုသူ့ရဲ့သမ္မတသက်တမ်းတာဝန်စတင်ထမ်းဆောင်ခဲ့တဲ့အပေါ်မစ္စတာနေတန်ယာဟုကတနင်္ဂနွေနေ့မှာချီးကျူးစကားပြောဆိုလိုက်တယ်လို့အမေရိကန်ပြည်ထောင်စုနဲ့အစ္စရေးနိုင်ငံတို့ရဲ့ကြားမှာလေးလေးနက်နက်မိတ်ဖက်ဆက်ဆံရေးအပေါ်မှာသူ့အနေနဲ့ကြေညာတန်ဖိုးထားတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။